မြန်မာနိုင်ငံမှာရောင်းနေတဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကမြန်မာပြည်ရဲ့နိုင်ငံရေးစီးပွားရေးနဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ပြုပြင်ပြောင်းလဲမှုတွေကိုကြိုဆိုလိုက်ပါတယ်။လူထုကိုဗဟိုပြုတဲ့မူဝါဒတွေချမှတ်ပြီးလက်တွေ့အကောင့်ထည်ဖော်ရေးကိုအားပေးနေတဲ့အကြောင်းကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒီကုလသမဂ္ဂဆိုင်ရာဘရာဇီးနိုင်ငံအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးအန်တိုနီယိုမာကီပေါ်တိုအယ်ဆန်တိုစ်ကမနေ့တုန်းကပြောဆိုလိုက်တာပါ။ဖွံ့ဖြိုးမှုစီစဉ်တွေမှာအကြတိလိုက်စားမှုပပျောက်ရေးအတွက်ပွင့်လင်းမြင်သာမှုအရာပူပေါင်းညှိနှိုင်းရေးနဲ့မိုးမချမီမှာရခိုင်ပြည်နယ်ကဒုက္ခသည်တွေအချိန်မီခိုလုံစရာရရှိရေးအတွက်အစိုးရနဲ့အပူတပြင်းပူပေါင်းဆောင်ရွက်နေတယ်လို့လည်းဆိုပါရယ်ဒေါက်ခင်စိုးဝင်းကအပြည့်စုံဆက်ပြောပြပါမယ်ရှင
်ကောင်းပါပြီရှင်နိုင်ငံတကာထောင်စုနှစ်ဖွံ့ဖြိုးမှုရည်မှန်းချက်တွေနဲ့အညီမြန်မာနိုင်ငံရဲ့အရှိန်အဟုန်နဲ့ပြောင်းလဲနေတဲ့ဖြစ်ထွန်းမှုအနေအထားနဲ့လူနေမှုအဆင့်တန်းတိုးတက်ရေးကြိုးပမ်းမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့ကုလသမဂ္ဂရန်ပုံငွေနဲ့အစီအစဉ်များဆိုင်ရာပူးတွဲကွင်းစင်လေ့လာရေးကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုဆယ်ရက်ကြာခီးရောက်ရှိခဲ့တာဖြစ်ပါတယ်။ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကုလသမဂ္ဂဆိုင်ရာဘရာဇီးနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်တန်မကြီးအန်တိုနီယိုမာကီစ်ပေါ်တိုအီဆန်တိုစ်ကမြန်မာပြည်ရဲ့ဖြစ်ထွန်းမှုတွေအပေါ်အခုလိုမှတ်ချက်ချပါတယ်။
We welcome the changes and wish to highlight their positive effects for social inclusion.
လူမှုရေးနယ်ပယ်အပါအဝင်အပြုသဘောဆောင်တဲ့အကျိုးသက်ရောက်မှုတွေဖြစ်ထွန်းစေတဲ့ပြုပြင်ပြောင်းလဲရေးကိုကြိုဆိုပါတယ်တဲ့လူမှုကိုဗဟိုပြုတဲ့မူဝါဒတွေနဲ့အစီအစဉ်တွေကိုလက်တွေ့အကောင့်ထဲဖော်မှုကတဆင့်ဖွံ့ဖြိုးမှုအညွန်ကိန်းတိုးတက်အောင်ဆောင်ရွက်နိုင်တယ်ဆိုတာကိုမိမောင်းထိုးပြနိုင်တယ်လို့ဆိုပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့မြန်မာပြည်ရင်းစည်းရဲမွေးတည်မှုလျှော့ချရေးကောက်မွန်တဲ့အုပ်ချုပ်မှုစနစ်နဲ့ကြားမဒန်းတို့ညီမျှရေးစတဲ့စီမံချက်တွေကတဆင့်ဖွံ့ဖြိုးရေးနဲ့လူလူချင်းစာနာမှုဆိုင်ရာစိန်ခေါ်ကိစ္စမှုတွေကိုအစိုးရနဲ့ပူးပေါင်းပြီးဘလို့အာယုံဆိုင်လှုပ်ဆောင်သွားနိုင်မလဲဆိုတာကိုလေ့လာနေတယ်လို့ဆိုပါတယ်။တစ်စက်တည်းမှာပဲလူမှုစည်းဝါဖွံ့ဖြိုးမှုစီမံကိန်းတွေအကောင့်ထည့်ဖော်တဲ့နေရာမှာအဂတိလိုက်စားမှုတွေကင်းဝေးရေးအတွက်ဝင်လင်းမြင်သာမှုကအရေးကြီးတဲ့အကြောင်းကိုလည်းအခုလိုထောက်ပြသွားပါတယ
် Transparency to the first point would be to coordinate
ဝင်လင်းမြင်သာမှုနဲ့ပတ်သက်လာရင်အချက်နှစ်ချက်ရှိပါတယ်တဲ့ပထမအချက်ကပူးပေါင်းညှိနှိုင်းလှုပ်ဆောင်ရမှာဖြစ်တယ်လို့ဆိုပါတယ်ဒုတိယအချက်ကတော့ပူးပေါင်းညှိနှိုင်းဆောင်ရွက်ကြတယ်ဆိုတဲ့နေရာမှာဝင်လင်းမြင်သာမှုဆိုတာကအဓိကအချက်အခြားကြပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်အာဂျင်တီးနာ၊ဩစတြေးလျ၊ဘရာဇီးအစရှိတဲ့နိုင်ငံပေါင်း20နိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်တန်မှတ်ကြီး22ဦးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရန်ကုန်၊နေပြည်တော်၊မန္တလေး၊ရေစကြို၊ညောင်ဦး၊ပခုတ်ကူ၊ကလော၊တောင်ကြီး၊ညောင်ရွှေစီဆိုင်စတဲ့မြို့တွေကိုတွားရောက်ပြီးတော့ကုလသမဂ္ဂအေဂျင်စီတွေရဲ့လုပ်ငန်းတွေကိုအကဲခတ်လေ့လာခဲ့တာပါ။ဒါ့အပြင်ရခိုင်ပြည်နယ်စစ်တွေနဲ့ပေါက်တော်မြို့နယ်ကဒုက္ခသည်တွေရဲ့အခြေအနေတွေကိုလေ့လာခဲ့တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအေဂျင်စီဌာနကိုယ်စားလှယ်ဒေါက်တာအာရှစ်နီဂမ်က VOA ကိုအခုလိုပြောပြပါဗျ။
The challenges of both the man-made disaster plus the natural weather conditions that will come in the middle in May and June. So that is the real
challenge. စင်ခေါ်ကစားမှုတွေကတော့တဘာဝဘေးရန်တွေကိုလူတွေကဖန်တီးတာတွေပါရှိနိုင်ပါတယ်။ရာသီဥတုအခြေအနေကလည်းစိုးရိမ်နေရပါတယ်။မေလနဲ့ဇွန်လမှာဆိုရင်မုတ်တိုမိုးကြီးရွာနိုင်ပါတယ်။ဒါကတကယ်ပြဿနာပါကျွန်တော်တို့ကအစိုးရနဲ့ပူးပေါင်းပြီးတော့တက်တုတ်ရိုက်ကူညီကြရမှာပါလိုအပ်တာတွေပံ့ပိုးဖို့လည်းအသင့်ရှိပါတယ်ကျွန်တော်တို့ရဲ့ဖွံ့ဖြိုးမှုဆိုင်ရာမိတ်ဆွေတွေကလည်းပံ့ပိုးပေးကြပါတယ်ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ရဲ့လူမှုစည်းဝါးဖွံ့ဖြိုးရေးအတွက်ပြန်လည်တင့်မြတ်ကြဖို့အရေးဆောင်ရွက်ဖို့ကလည်းစိန်ခေါ်အကဲဆတ်မှုကြီးတစ်ရပ်ဖြစ်နေပါတယ
်ကုလသမဂ္ဂအဖွဲ့ကြီးကမြန်မာနိုင်ငံကိုပံ့ပိုးပေးနေတဲ့အစီအစဉ်တွေထဲမှာ2014ခုနှစ်မှာသံကောင်စီရင်ကောက်ယူရေးလည်းပါဝင်ပါတယ်လူဦးရေသံကောင်စီရင်ကောက်ယူရေးအတွက်ကုလသမဂ္ဂကနေဒေါ်လာ30ကုညီပံ့ပိုးသွားဖို့ရှိတယ်လို့လည်းဆိုပါတယ
် And in particular we are bringing two elements very important one that of impartiality and the standards that are required for a good census which is credible to be conducted in Myanmar
ကျွန်တော်တို့အရန်ရေးကြီးတဲ့အချက်နှစ်ချက်ကိုပံ့ပိုးပေးသွားမှာပါပထမချက်ကမှန်မှန်ကန်ကန်မှတ်မှတ်တတ်တဲ့လွတ်လွတ်လပ်လပ်စည်းရင်းတွေကောက်နိုင်ပြီးတော့ယုံကြည်ကိုးစားမဲ့လူ့ရေးစည်းရင်းပြုစုနိုင်အောင်ကုညီမှာဖြစ်ပါတယ်ဒုတိယချက်ကတော့ရန်ပုံငွေပံ့ပိုးပေးမှာဖြစ်ပါတယ်။မြို့ပညာပိုင်းမှာစွန့်ရည်မြန်မာရေးအတွက်မြန်မာအစိုးရကိုကူညီမှာဖြစ်ပါတယ်။နိုင်ငံတော်များများမှာလူဦးရေသကောင်စင်းကောက်ယူခဲ့တဲ့နေရာမှာအတွေ့အကြုံရှိတဲ့ကျွမ်းကျင်သူတွေကမြို့ပညာအကူအညီတွေပေးသွားမှာဖြစ်ပါတယ
်။ဒီကိုယ်စားလှယ်အဖွဲ့တွေမှာ UNDP, UNFPA, UNOPS, UNICEF, WFP နဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့တွေလည်းပါဝင်ပြီးတော့နေပြည်တော်မှာဒုသမရဦးညံထွန်းလွှတ်တော်ဥက္ကဋ္ဌတွေပြည်ထောင်စုဝန်ကြီးတွေမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရ ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ကဝန်ကြီးချုပ်တွေနဲ့အတူတာဝန်ရှိသူတွေကိုလည်းတွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါပါတယ်ရှင်။